Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်မတ်လ10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ3049လိုင်းလမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာဖြစ်ပါတယ်
American အစိုးရရဲ့ဆောင်ရွက်ပြင်းမြောက်မှုတွေကိုနိုင်ငံတော်လွှင့်ထုတ်အစီရင်ခံမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုလွှတ်တော်မှာပြောဆိုမှာဖြစ်ပါတယ်။ဒေသခံတွေလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဂါဇာမှာ American စစ်သက်စိတ်ကန်တည်ဆောက်ဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်။အာဆီယံအနေနဲ့မြန်မာဒုက္ခသည်တွေအတွက်နေဆက်ဖြတ်ကျော်လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ထိုင်းအစိုးရရဲ့ဥဆောင်ဂျိုးဘမှုကို American နိုင်ငံခြားရေးဌာနဒူလက်ထောက်ဝန်ကြီးကချီးကျူးပြောဆိုခဲ့ပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ဒီကရင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးရသတင်းတွေနဲ့အတူရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ဝိုင်းစွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအကြောင်းတင်ပြဖို့ရှိသလိုအမေရိကန်ရွေးကောက်ပွဲနီလာကျိန်းသမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းနဲ့ပတ်သက်လို့ရှင်းပြချက်တွေတရုတ်နိုင်ငံကကြေညာလိုက်တဲ့သူတို့ရဲ့စီးပွားရေးမူဝါဒစတဲ့သတင်းပေးပို့ချက်တွေတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
American သမ္မတ Joe Biden ဟာချက်သပရင်းနေ့ American Washington Central ချိန်ည9နာရီမှာနိုင်ငံတော်အခြေပြမင်ကွန်းပြောကြားမှာဖြစ်ပြီးလွှတ်တော်မှာချင်းပါမဲ့ဒီပွဲအတွက်သမ္မတအင်ဗျူနဲ့လွှတ်တော်အမတ်တွေပြင်ဆင်နေကြပါတယ်ဒီနေ့သမ္မတရွေးကောက်ပွဲမတိုင်ခင် Democrat တွေနဲ့ Republican ပါတီကြီးနှစ်စလုံးကတင်ပြဂျန်နရီကိုဦးစားပေးစဉ်းစားပြီးတက်ရောက်မဲ့သူတွေကိုဖိတ်ကြားထားတာဖြစ်ပါတယ်။ဖိတ်ကြားထားသူတွေထဲမှာအလို့သမားတမကကကိုစလေရီ၊တရီသားဖြတ်ချခွင့်ဆန်အခွင့်ရနဲ့ဆက်နွယ်ပြီးတက်ရောက်မှုရှိသူတွေ၊ပြည်ပနိုင်ငံတွေကနိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုဝင်တွေအပြင်အမေရိကန်လူဝင်မှုကြီးကြပ်ရေးစနစ်ချို့ယွင်းနေတယ်လို့ရှုမြင်နေတဲ့ထိခိုက်ခံစားရသူတွေပါပါဝင်နေတာပါ။အဲ့ဒီတော့ရီဟာအောက်လွတ်တော်တွေကအပေါ်ဒတ်ဆင်တွေမှာနေရာယူရမှာဖြစ်ပါတယ်။သမရဂရောဂျီလ်ဘိုင်ဒန်နဲ့လွှတ်တော်Democratic Party ဝင်အမတ်တွေကဖိတ်ကြားထားသူတွေကတော့ကျမ်းမာရေးစောင့်ရှောက်မှုဆိုင်ရာအခွင့်အရေးဦးစားပေးသူတွေလည်းဖြစ်ပါတယ်။မကြရင်ပြောကြတော့မယ်သမရရဲ့မင်းကွန်းမှာနိုင်ငံစီးပွားရေး၊ဒေသဖြတ်ချခွင့်ဆိုင်ရာအခွင့်အရေး၊လူဝင်မှုကြီးကြပ်ရေး၊ယူကရိန်းစစ်ပွဲနဲ့ဂါဇာစစ်ပွဲစတဲ့ကိစ္စရပ်တွေမှာသူ့အစိုးရကဘယ်လိုကင်တွယ်ဆောင်ရွက်နေလဲဆိုတာတွေကိုပြောကြမယ်လို့ညွှန်လဲရပါတယ်။သမရဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်ခြေပြမင်းကွန်းပါကောက်နှုတ်ချက်တွေကို VOA မြန်မာပိုင်းကအချိန်နဲ့တပြေးညီထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ဒေသခံတွေလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဂါဇာမှာအမေရိကန်စစ်တပ်စိတ်ကန်းတည်ဆောက်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကစီစဉ်နေပါတယ်ချက်သရီညဘက်ပြောကြမဲ့နိုင်ငံတော်ခြေပြမင်းကွန်းမှာသမ္မတကကြေညာဖို့ရှိပြီးဟာမတ်စစ်သွေးကြော်တွေကိုအစ္စရေးတပ်တွေတိုက်ခိုက်နေတာကြောင့်ဒုက္ခတွေ့နေရတဲ့ပါလက်စတိုင်းတွေအတွက်မရှိမဖြစ်လိုအပ်နေတဲ့အကူအညီတွေပေးဖို့နိုင်အောင်စိတ်ကန်းတစ်ခုကိုတည်ဆောက်ဖို့အမေရိကန်စစ်တပ်ကိုညွှန်ကြားမှာဖြစ်ပါတယ်။ဒီစိတ်ကန်းဟာယာယီစိတ်ခံတရားတစ်ခုဖြစ်ပြီးနေ့စဉ်ယာနဲ့ချီတဲ့အထောက်ကူပစ္စည်းတင် trucker ယာပေါင်းများစွာဝင်ထွက်နိုင်တဲ့နေရာဖြစ်လာမှာပါ။ကနူးတင်ပို့တဲ့အထောက်ကူပစ္စည်းတွေဟာအမေရိကန်စစ်တပ်အပြင်လက်တွဲဆောင်ရွက်နေတဲ့မဟာမိတ်တွေရဲ့အကူအညီနဲ့ Cyprus ကျွန်းကနေတဆင့်ဝင်လာမှာဖြစ်ကြောင်းအကြီးတန်းအမေရိကန်အရာရှိသူကကြေညာပြင်းနေမှာသတင်းတောက်တွေကိုပြောပါတယ်။မြေပြင်ကလုံခြုံရေးလိုအပ်ချက်တွေအတွက်အစ္စရေးတွေနဲ့လက်တွဲဆောင်ရွက်မှာဖြစ်တယ်လို့ဂါဇာမှာပစ္စည်းဝင်ငှားရေးအတွက်ကုလသမဂ္ဂနဲ့လူသားစာနာမှုဆိုင် NGO အဖွဲ့တွေနဲ့တွဲပြီးလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒီလိုစီစဉ်ဖို့နဲ့အကောင့်ထဲဖော်ဖို့သတင်းပတ်အတော်ကြောင်းမှာဖြစ်ပေမဲ့ဒီကိစ္စပြီးမြောက်အောင်လှုပ်ဆောင်မဲ့သူတွေဂါဇာမှာရောက်နေတာဒါမှမဟုတ်မကြခင်သွားကြတော့မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားမြောက်ပိုင်းကာရီလီယာဒေသကအုပ်ချုပ်ရေးရုံးကိုယူကရိန်းရဲ့ညွှန်ကြားမှုနဲ့ဖောက်ခွဲဖျက်ဆီးဖို့စ조사တဲ့ဘယ်လာရုစ်အမျိုးသားတူကိုတနက်နေ့ပစ်ခတ်အသေးဖမ်းဆီးရမိတယ်လို့ရုရှားထောက်လှမ်းရေး FSB ကကြေညာနေမှာပြောပါတယ်။ရုရှားနဲ့ဖင်လန်နှစ်နိုင်ငံနယ်စပ်ကနေကီလိုမီတာ250လောက်ကွာကအိုလိုနတ်စ်မြို့မှာအခုလိုတိုက်ခိုက်ဖို့သူဟာလက်လုံဖောက်ခွဲပစ္စည်းသုံးဖို့စီစဉ်ခဲ့တယ်လို့လည်း FSB ကပြောပါတယ်။ထောက်လှမ်းရေးရရှိတဲ့အဆောက်အဦနာကတ်သွားပြီးသူ့ကိုပစ်ခတ်တာကိုရောကျမ်းမြန်မာလဲနေတဲ့ပုံလေးပါပါတဲ့ဗီဒီယိုတွေကိုထောက်လှမ်းရေးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ ယူကရိန်းရရှိတဲ့ဘက်ကတော့ဒီပြန်နဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိသေးပါဘူး။ယူကရိန်းတောင်ပိုင်းအိုဒက်ဆာမြို့မှာတော့ဗိုလ်တဖူးနေကယူကရိန်းသမ္မတဗလိုမီဒီဇယ်လန်စကီနဲ့ဂရိဝန်ကြီးချုပ်ကာရီယာကိုစ်မီဆိုတာကစ်တို့နှစ်ဦးစစ်တမ်းခံရတဲ့ဒေသတွေကိုတောရောက်တဲ့ခီးစဉ်ဆုံးသက်ပြီးမကြာခင်မှာပဲချေလောင်နဲ့ပောက်ကွဲတံကြီးကြားခဲ့ရတာပါ။အခုလိုပောက်ကွဲမှုကိုကြည့်ရင်တည်ဆုံးသူတွေဒဏ်ရာရသူတွေရှိနေပေမဲ့ဘယ်သူကိုထိထိသူတို့ဂရုမစိုက်ဘူးဆိုတာကိုရုရှားတွေကပြနေတယ်လို့သတင်းတောက်တွေကိုသူကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီရဲ့ရှေ့တန်းစစ်မြေနာတွေကိုပုံမှန်သွားလို့ရှိပေမဲ့အဲ့ဒီနေရာတွေကနေသူပြန်မသွားမချင်းသူလာရောက်ကြောင်းလှည့်ဝဲထားတာလည်းဖြစ်ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကတောက်ကြမနေခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြမအရေးအတွက်ထိုင်းတာဝန်ရှိသူတွေနဲ့မကြာသေးခင်ကတောက်ရောက်ဆွေးနွေးခဲ့တဲ့ American အရှိအာရှနဲ့ Pacific ရေးရာအမေရိကန်အတွင်းဝင် Daniel Crichton Print ကမြမဘက်ကနေထွက်ပြေးခိုလုံလာသူတွေကိုစကူညီဆောင်ရှောက်တဲ့ထိုင်းကိုကျေးဇူးတင်ကြောင်းနဲ့ဒေတာရင်းလုံခြုံရေးနဲ့ကျယ်ဝစေရေးအတွက်အမေရိကန်ဟာထိုင်းနဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းကျန်သပရင်းနဲ့အမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထိုင်းနိုင်ငံဟာအရင်နှစ်ပေါင်းအတော်ကြာကလေးကစပြီးအခုချိန်ထိမြန်မာနိုင်ငံကထွက်ပြေးခိုလုံလာတဲ့ဒုက္ခသည်တွေအတွက်လူသားစာနာမှုအကူအညီပေးရုံနဲ့မကဘဲမကြာသေးခင်ကပဲထိုင်းဝန်ကြီးချုပ်စရီတာရဲ့အဆိုအအနေနဲ့နေဆက်ကျော်ဖြတ်ပြီးလူသားစာနာမှုအကူအညီတွေတိုးပေးဖို့လှုပ်လာတာအတွက်အထူးကျေးဇူးတင်ကြောင်းလည်းပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ပြည်ရင်းနဲ့ပြည်ပရောက်မြန်မာဒုက္ခသည်တွေအတွက်လူသားစာနာမှုအကူအညီဒေါ်လာတန်း300ကျော်အပါအဝင်အကူအညီတွေပေးရနေကြောင်းဒီအကူအညီတွေဟာဒီမိုကရေစီလူ့ခွင့်ရနဲ့တရားမျှတမှုတိုးတက်လာစေဖို့ဖြစ်ကြောင်းပြောပါတယ်။မြန်မာအပါအဝင်ဒေသရင်းအရေးကိစ္စတွေမှာထိုင်းအစိုးရရဲ့ဥဆောင်မှုကိုကျေးဇူးတင်ကြောင်းနဲ့အထူးသဖြင့်အကူအညီတွေလိုအပ်နေတဲ့မြန်မာအတွက်အကူအညီပေးတာကိုကျေးဇူးတင်ကြောင်းပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုဟာဒဏ်ခတ်အရင်ယူမှုတွေကိုလုပ်ပြီးတရုတ်နိုင်ငံတိုးတက်လာမှာကိုနှိပ်ကွပ်နေတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကကြေညာပြေးနေမှာဝေဖန်လိုက်ပါတယ်။ဒါအပြင်တရုတ်ဟာရုရှားလိုမိတ်ဆွေတွေနဲ့လက်တွဲပြီးနိုင်ငံဆောင်ပါဝင်ဆောင်ရွက်တဲ့ကမ္ဘာကြီးဖြစ်လာအောင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းထပ်လောင်းပြောကြားပါပါတယ်။နိုင်ငံကြားရေးဝန်ကြီးဝမ်ယီဟာတရုတ်ကမ္ဘာ့နဲ့ပါတီရဲ့ပါတီညီလာခံမှာပြည်ရင်းပြပမီဒီယာတွေကိုအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာပြီးခဲ့တဲ့ November တရုတ်သမ္မတရှီဂျင်ပင်နဲ့ American သမ္မတ Joe Biden တို့တွေ့ဆုံခဲ့ခြင်းကစပြီးတိုးတက်မှုရှိလာတာဖြစ်ပါတယ်။ဒီလိုတွေ့ဆုံချိန်မှာတော့ American အစိုးရဟာတရုတ်ပေါ်မှာအထင်လွဲနေစေဖြစ်ပြီးဒီဆွေးနွေးပွဲတွင်ထားထားတဲ့ဂရုကိုတော့မတည်ခဲ့ဘူးလို့လည်းပြောပါတယ်။ American ဟာတရုတ်ပေါ်မှာဒဏ်ခတ်မှုတွေတိုးချနေပြီးတရုတ်ကိုဒဏ်ခတ်ချင်တဲ့ဆန္ဒတိတ်ကြီးနေတာတွေ့ရတယ်လို့လည်းပြောပါတယ်။ American နေနဲ့တမိုင်းချောင်းအရာဖြစ်တည်မှုတွေကိုအသိမှတ်ပြုပြီးပေးထားတဲ့ဂရီတိုင်းလက်တွေ့ကျင့်သုံးဖို့တရုတ်အစိုးရကတိုက်တွန်းကြောင်းလည်းပြောပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ဝန်ကြီးဝန်ကြီးဟာအမေရိကန်နဲ့အနောက်မဟာမိတ်တွေရဲ့စီးပွားရေးနဲ့နည်းပညာဆိုင်ရာတရုတ်ကိုပိတ်ပင်မှုတွေကိုစိုးရိမ်လာတာကြောင့်အခုလိုပြောကြတာဖြစ်ကြောင်းသုံးသပ်ကြပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးခဲ့တဲ့ကဂျာမနီနိုင်ငံဖြစ်တဲ့ရက်တီလာခဲ့တဲ့ဆွေဒင်နိုင်ငံဟာနေတိုးမဟာမိတ်ဖွဲ့ရဲဝင်ရောက်လိုက်ပြီးဖြစ်ပြီးကျန်သပရင်းနေမှာတော့နေတိုးအဖွဲ့ရဲ့32နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာပါပြီ။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှု3နှစ်ထဲဝင်လာတာကိုအဓိကဆန့်ကျင်တဲ့အနောက်မဟာမိတ်နိုင်ငံတွေရဲ့နေတိုးအဖွဲ့ရဲ့ဝင်ရောက်တဲ့တရားဝင်အခမ်းအနားကျင်းပရာဝါရှင်တန် DC နိုင်ငံကြီးဌာနကိုဆွေဒင်ဝန်ကြီးချုပ်အဖ်ခရစ်စတန်ဆန်တက်ရောက်ခဲ့တာဖြစ်ပါတယ်။ဆွေဒင်ဝန်ကြီးချုပ်ဟာဒီအခမ်းအနားပြီးမှသမ္မတအင်ဗျူကိုတွားရောက်ဖို့ရှိတယ်လို့ညဘက်အမေရိကန်နှစ်တော်မှကျင်းပါမယ်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်ခြေပြမင်းကွန်းပြောကြားပွဲကိုလည်းဧည့်သည်တော်ဖြစ်နေတက်ရောက်မှာဖြစ်ပါတယ်။2022မှာယူကရိန်းကိုရုရှားသမ္မတဗလာဒီမီယာပူတင်ကျူးကျော်တိုက်ခတ်ခြင်းကသမ္မတဘိုင်ဒန်ကရုရှားသမ္မတဟာဥရောပကိုအားနည်းအောင်နဲ့နေတိုးအဖွဲ့ပြိုကွဲအောင်လုပ်နိုင်မယ်လို့ထင်နေပေမဲ့အဲ့ဒီ2022မေလထဲမှာပဲစီးရေးဆွမ်းဆောင်နိုင်မှုမြင့်မားတဲ့မဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဆွီဒင်နဲ့ဖင်လန်ကနေတိုးအဖွဲ့ရဲ့ဝင်ဖို့တမိုင်းဝင်ဆုံးဖြတ်ချက်ချခဲ့တယ်လို့ပြောခဲ့တာပါ။အခုလေဒီနှစ်နိုင်ငံစလုံးအဖွဲ့ဝင်ဖြစ်နေပြီဖြစ်ပြီးအခုဆိုဆွီဒင်မှာပါလာတာကြောင့်နိုင်ငံပေါင်း32နိုင်ငံရဲ့စုပေါင်းအားနဲ့ နေတို့အဖွဲ့ကြီးမကြုံစဘူးပိုးပြီးခိုင်မာတောင်းတင်းလာတယ်လို့ပိုးစည်းလုံးလာတယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်
မြန်မာပြည်ရဲ့တောက်ကြနေမနေ့ခင်ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါခင်ဗျာ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ website စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်ရအောင်ပါကရင်ပြည်နယ်မြဝတီနဲ့တင်ငန်းကြီးနောင်ဒေသတွေမှာရှိတဲ့ခမရ355စစ်ကောင်စီရဲ့ချင်းမြန်တိုင်ရင်ကို March 9ရက်မနေ့ပိုင်းကစပြီးKNU ရဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေကနေတိုက်ခိုက်နေသလိုစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာလေကြောင်းအနေဘုံကျဲတိုက်ခိုက်တာတွေပြင်းပြင်းထန်ထန်လုပ်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ် VOA သတင်းတော့မအေးမှာသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်စင်ငန်းညီနောင်ဆိုတဲ့နေရာမှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမရ355ကိုမလ9ရက်နေ့မနေ့ပိုင်းကစပြီး KNL ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ဖို့လုပ်ရင်းတိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူတွေလက်နက်ကြီးတွေနဲ့ပစ်တာတွေလုပ်နေတယ်ဆိုပြီးဒေသခံတအူးကပြောပါတယ
်ဒီနေ့ဒီတင်ငန်းကြီးမှာ395နားမှာအဲ့လက်နက်ကြီးကြားတာညော်ရီရီ395ဒီနေ့မနေ့395ခမ395နာမှာမှာရင်းကြီးနဲ့တိုက်ပွဲဖြစ်နေပြောဒီကအိမ်နဲ့လာတော့လင်းနေနေလက်ကြားတယ်အဲ့ဒီဟိုလာဒီညဆိုရင်လက်နဲ့ကြည့်တယ်ကိုကြားတယ်မှာလုံကြီးကြားတယ်မနေ့ပိုင်းကတော့ဒီလင်းနေနေဒီရှစ်လင်းနေလာတာလာတယ်ဆက်တိုက်လာတယ်မနေ့ကအခုချိန်ကြီးတနေ့ကုန်တနေ့ကန်အခုညနေညအမောချုပ်ပြီးပြင်နေတာပါတိုင်ငင်းတိုင်းတိုင်းနဲ့ကြားနေတာ
အခုဆိုရင်ကရင်ပြည်နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းအတော်များများကလက်လွတ်ဆုံးရှုံးခဲ့ရတာတွေဖြစ်ခဲ့ပြီးတဲ့နောက်မြေပြင်ကိုထိုးစစ်ဆင်တဲ့အင်အားတွေလဲလာသလိုနယ်ကြားဆောင်တပ်ကလည်းစစ်ကောင်စီရဲ့လက်အောက်ခံဖြစ်ကနေခွဲထွက်ပြီးတီးခြားအဖွဲ့ဖြင့်ရပ်တည်နေတာတွေလည်းရှိပါတယ်စစ်ကောင်စီဘက်ကအခုဆိုရင်စစ်တပ်နဲ့ရဲပူးပေါင်းအင်အားနဲ့သာပူးပေါင်းတပ်ဖွဲ့တွေကိုခုခံနေရတယ်လို့လည်းဆိုပါတယ်
စစ်တပ်ကလည်းသူတို့အဲ့ဒီလက်ရှိဒီမြဝတီမှာရှိတဲ့ဥစ္စာတွေရောရဲဘော်တွေရောဟိုကောစစ်တပ်ကရေရောပေါင်းလာတယ်မှာဘယ်လိုလဲ
မနေ့အစောပိုင်းမှာ KNU တပ်မ6နဲ့ PDF ပူးပေါင်းတပ်တွေဝင်တိုက်နေတာဖြစ်ပြီးညနေပိုင်းထိတိုက်ပွဲတွေပြင်းထန်နေပါတယ်မြဝတီမြို့နဲ့စေမိုင်ခန့်အကွာမှာရှိတဲ့ခမရ395မကြရေးအတွက်စစ်တပ်ကလည်းလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေပါတယ်မြဝတီကော့ဂရိတ်ဒေါနာလမ်းဆောင်မှာရှိတဲ့ခမရ395အတွင်းကနေစစ်တပ်အင်အားတွေကလည်းတနေ့ကအဆက်မပြတ်ပြစ်ခတ်နေတဲ့အတွက်ဒေသခံတွေလည်းမနေရဲပဲဘေးလွရာကိုထွက်ပြေးနေရပါတယ်။သင်ငန်းညီနောင်မှာတော့ခမရ395အပြင်396နဲ့390ဆိုတဲ့ချင်းမြန်တရင်နှစ်ရင်းလည်းရှိနေတာပါ။ဇန်နဝါရီလ29ရက်နေ့ကတော့သင်ငန်းညီနောင်မှာရှိတဲ့ခမရ356ကိုလာတဲ့စစ်ကောင်စီအရာရှိတွေတပ်ပြောင်းချိန်စီးလာတဲ့ရဟတ်ရင်ကို KNU ကပြစ်ချခဲ့တာကြောင့်အသေးပြောင်းတဲ့ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်ရှင
်။မအေးမှပြောပြသွားတာပါခင်ဗျာအခုတခါတော့ရခိုင်ပြည်နယ်ဘက်ကစစ်ပီးဒုက္ခတွေအခြေအနေကိုပြောပြမှာပါ။မြို့ပေါ်တိုက်ပွဲတွေပြင်းထန်လာနေစေဖြစ်တဲ့ရခိုင်ဒေသမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒေသခံစစ်ပီးဒုက္ခတွေတစ်နေ့ထက်တစ်နေ့ပိုပြီးတော့များလာနေတာပါ။ဒီစီပီဒုက္ခတွေအတွက်နေရာထိုင်ငယ်ခက်ခဲရှိနေသလိုလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုဇွန်မိုးကျော်ကပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီနဲ့ရခိုင်တပ်တော် AA အကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေတစ်နေ့တည်းတစ်နေ့ပိုများလာနေပြီးစာဝတ်နေရေးအပြင်ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်တွေဟာမကြာခဏဆိုသလိုဘေးကင်းလုံခြုံမဲ့နေရာတွေကိုရွှေ့ပြောင်းနေရတာကြောင့်နေထိုင်ဖို့လည်းခက်ခဲနေကြပါတယ်ရခိုင်ပြည်နယ်အတွင်းလမ်းပန်းဆက်သွယ်ရေးတွေဖျက်ထောက်ခံထားရတာကြောင့်လည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေမရသလိုဒေသတွင်းကူညီပေးနေသူတွေအနေနဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်ကိုဖြစ်ပေးဖို့အခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ်
ဆောင်းနေရတာတော့မလုံလောက်မှုပြတ်လုံလောက်မှုကတော့ကျော်လေးများတယ်လို့ပြောရတယ်ခင်ဗျာ။ဒီရင်မှာကကျွန်တော်တို့လုံးနေတဲ့ပမာဏနဲ့ဒ
ိုးလာတဲ့အနေထားမျိုးမှာလိုအပ်ချက်တွေကတော့အများကြီးရှိနေတယ်ပေါ့နော်ဆပေါ်ကျွန်တော်တို့လုံးနေတာနေရာရှိနေစဉ်လိုအပ်တာ300လောက်ဆိုတဲ့သဘောတရားမျိုးအဲ့ဒီမျိုးအနေထားမျိုးမှာဆိုတော့အစားဝင်နေတာလို့သာသာဘုဒ္ဓဘုရားကြီးဆိုင်ရိတ်ခါဆိုတဲ့အနေအထားတစ်ခုဆိုတော့မှာဆိုလို့အခက်ချင်းရှိနေတယ်ဆိုတော့သဘောပေါက်ပြည့်တယ
်လက်ရှိထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေဟာဒေသခံကြေးရွာသားတွေရဲ့ထောက်ပံ့မှုလောက်နဲ့သာစားဝတ်နေရေးဖြည့်ရှင်နေကြရတယ်လို့ရံပြဲမျိုးနယ်ကစစ်ပေးဒုက္ခတဲ့တူကပြောပါတယ်
။ဒီလည်းမရှိဘူးဆိုင်လည်းမရှိဘူးလည်းမရှိဘူးအကုန်ရှိဘလို့စားဝတ်နေရတယ်ဆိုလို့ရှိရင်ရွာကနေပြီးတော့အလူရှင်နေလာပြီးတော့ကြည့်ရတယ်ဆိုလို့ရှိရင်တော့ရတာပေါ့နော်။ကေဆေးရောတော့မဟုတ်ဘူးပေါ့
။စစ်ပေးဒုက္ခတွေအနေနဲ့စားဝတ်နေရေးအပြင်ဆေးဝါးမလုံလောက်တာတွေဆေးရုံဆေးကန်းတွေမရှိတာကြောင့်လဲကျန်းမာရေးဆိုင်ရာအခက်အခဲတွေရှိနေပါတယ်။ဒါကြောင့်နိုင်ငံတကာအပအဝင်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့အကူအညီတွေလိုအပ်နေတယ်လို့ဒေတာတွင်းစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတူကပြောပါတယ်
။အဓိကတော့ဒီရခိုင်မရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဆင်ပြင်းပြည်သူလို့ပုံစံမျိုးတွေနဲ့ဆိုတော့ဒီမျိုးမှလိုအပ်ချက်တွေကိုအတက်နေဆိုဆက်ပွင့်ပေးလို့လာပေါ့နော်။ဒီနိုင်ငံအစဉ်အမြဲယူရှင်နောက်တစ်လမ်းကပြောဆင်ပြင်းလဲဆိုတဲ့ပုံစံမျိုးတွေနဲ့ဆိုလို့လည်းအခြေအရအရှိနေပါတယ်အဲအဖွဲ့အစည်းတွေအများကြီးပေါ်လာဖို့လည်းဒီမျိုးဝါရှိနေတဲ့လိုအခြေအရဆိုလို့အရေးကြီးတော့အနေနဲ့အပိုင်းတွေမရှိနေပါတ
ယ်ရခိုင်မှာဒီကနေ့အထိတိုက်ပွဲတွေကြောင်းနေရက်စွန့်ခွာထွက်ပြေးနေရသူခံမှန်းကြီးဟာ35,000ကျော်အထိရှိလာနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံအရပ်ဖက်အဖွဲ့တွေကခံမှန်းထားကြပါတယ်အခြေအနေတွေပိုဆိုးလာနေတဲ့ရခိုင်အပါအဝင်နိုင်ငံအနှံ့မှာနေရစွတ်ခွာရသူအရေးအတွက်ဟာလဲအခုဆိုရင်2,300,000ကျော်ရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းသွာလာမှုတွေကန့်သတ်ထားတာကြောင့်စာနာရိတ်ခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုယ့်ရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပေါ်ချိတ်ဆက်ရပါရှင်
။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုရှုစားနေရတာပါခင်ဗျာ။ပတ်စဉ်ကဏ္ဍတွေမထိုးလွှင့်ခင်တိတ်မကြခင်မှာပဲတရုတ်အစိုးရကကြေညာထားတဲ့သူရဲ့စီးပွားရေးမူဝါဒအကြောင်းကိုတင်ပြပေးဖို့ရှိပါတယ်ကျွန်တော်တို့အခုထိုးလွှင့်နေတဲ့ VOA season ကို website နဲ့ဒီ Facebook တွေအပြင်လူမှုကွန်ရက်တွေမှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ဒီ State of the Union ဆိုတာကိုရှင်းပြထားတာနားဆင်ရမှာပါအမေရိကန်ပြည်ထောင်စုမှာသမ္မတကလွှတ်တော်ကိုနှစ်စဉ်ပြောကြားတဲ့နိုင်ငံတော်အခြေပြအမိကွန်းဆိုတာပါပါလေ VOA ပုံပြရုပ်သံမှာရှင်းပြထားပါတယ်ဗျာ
အမေရိကန်ပြည်ထောင်စုမှာသမ္မတကနိုင်ငံတော်အခြေပြမိန့်ခွန်းပါလို့ပြောကြတာပါလေ။ဒါကသမ္မတထမ်းဆောင်ရတဲ့တာဝန်ဖြစ်ပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာရပ်ဖန်ရန်ခနိုင်ငံတော်အခြေပြမိန့်ခွန်းနဲ့လွှတ်တော်ကိုချက်လက်တွေတင်ပြပြီးလိုအပ်တဲ့အကြံပြုချက်တွေပေးရတာဖြစ်ပါတယ်။သမ္မတဂျော့ဝါရှင်တန်ကပထမဆုံးမိန့်ခွန်းပြောခဲ့ပြီးနိုင်ငံတော်အခြေပြမိန့်ခွန်းကိုနှစ်စဉ်ပြောကြားဖို့တက်မှတ်ခဲ့ပါတယ်။သမ္မတသောမတ်ဂျက်ဖာဆန်ကတော့လွှတ်တော်မှာမိန့်ခွန်းပြောရတာဘီရင်ကပလင်ထက်ကနေမိန့်ခွန်းချွေသလိုခံစားရလို့ဆိုပြီးနိုင်ငံတော်ခြေပြမိန့်ခွန်းကိုစာနဲ့ရေးတင်ခဲ့ပါတယ်။သူ့နောက်သမ္မတတွေလည်းသူ့လိုပဲလုပ်ကြပြီးသမ္မတဝုဒ်ဒိုးဝစ်စင်လက်ထက်1933ခုနှစ်မှာပြန်ပြီးလွှတ်တော်မှာမိန့်ခွန်းပြောတာပါ။နိုင်ငံတော်ခြေပြမိန့်ခွန်းတွေကိုအရင်ကနေဘက်မှာပြောလို့ရှိပေမဲ့သမ္မတလင်ဒန်ဂျွန်ဆန်လက်ထက်ဒီစင်လာကိုဖျက်ပြီးလူများများကြည်နိုင်အောင်1965ခုနှစ်သူ့မိန့်ခွန်းကိုညဘက်မှာပြောခဲ့ပါတယ်။ကျန်းသက်စာချိန်ဆိုပြီးသမ္မတအစ်တွေဟာရာထူးရပြီးပထမတလအတွင်းမှာပဲလွှတ်တော်နှစ်ရပောင်းကိုမိန့်ခွန်းပြောရတာပါ။ဒါပေမဲ့သမ္မတသက်တမ်းတစ်နှစ်ပြည့်ချိန်မှာမိန့်ခွန်းထပ်ပြောကြရတာကိုနိုင်ငံတော်အခြေပြမိန့်ခွန်းလို့သတ်မှတ်ပါတယ
်။သမ္မတကဒီလိုမျိုးနိုင်ငံတော်အခြေပြမိန့်ခွန်းပြောနေတော့မှလွှတ်တော်အမတ်အကုန်လုံးတယောက်နားထောင်ရပါသလား။သမ္မတကအမေရိကန်လွှတ်တော်နှင်းရပောင်းကိုမိကွန်းပြောကြားနေချိန်မှာစိုးစိုးရွားတိုက်ခိုက်ထင်ရမျိုးကြုံလာခဲ့ရင်တိုင်းပြည်ကိုဘယ်သူကအုပ်ချုပ်မှာပါလဲ။ဘေးစရာရှိပါတယ်။ VOA ပုံပြရုပ်သံမှာရှင်းပြထားပါတယ
်။သမ္မတပြောကြားတဲ့နိုင်ငံတော်ခြေပြမိကွန်းကိုအမေရိကန်အမတ်တွေအားလုံးစူဝေးတက်ရောက်နားထောင်တာပါ။အားလုံးဆိုပေမဲ့ Designated Survivor ဆိုတဲ့တအူးတော့ခြံထားရပါတယ်။ အမေရိကန်အစိုးရအဖွဲ့ကြီးတစ်ခုလုံးတိုက်ခိုက်ခံလိုက်ရပြီဆိုရင်အဲ့ဒီဂျန်ထားခံရတဲ့တယောက်ကနိုင်ငံကိုဆက်လက်အုပ်ချုပ်သွားဖို့ရွေးချယ်ထားသူဖြစ်ပါတယ်။သမရမင်ကုန်းပြောကြားချိန်မှာသူ့ကိုဝါရှင်တန်မြို့တော်အပြင်ဘက်ကလက်ဝတ်နေရာတစ်ခုကိုအထူးတပ်ဖွဲ့ကပို့ဆောင်ပေးထားရပါတယ်။ဒီလိုနိုင်ငံတာဝန်ဆိုင်ယူနိုင်ဖို့ရွေးချယ်သတ်မှတ်ထားသူတော့သမရရဲ့အစိုးရအဖွဲ့ကနေရွေးချယ်ပါတယ်။ရွေးချယ်ခံရသူဟာဖွဲ့စည်းပုံအခြေခံဥပဒေအရသမရဖြစ်ထိုက်သူအသက်35နှစ်အနည်းဆုံးရှိရပြီးအမေရိကန်နိုင်ငံသားအဖြစ်မွေးဖွားသူဖြစ်ရပါမယ်။သူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာမင်းကမပြောခင်လေးမှကြီးညာပါတယ်။စစ်အေးကာလအနုမြူလက်နက်နဲ့တိုက်ခိုက်ခံရမယ့်အရေးဆိုရင်ပြီး1960ပြည့်လွန်အလယ်ပိုင်းလောက်မှာဒီလိုဆလုပ်လာတာဖြစ်ပါတယ်။သမရသည့်ဂျန်သစ္စာချင်းစုချင်းမှာလည်းဒီလိုရွေးချယ်ထားသူရှိပါတယ်။တိုင်းပြည်ကိုဆက်လက်အုပ်ချုပ်ဖို့ရည်ရွယ်ချမ်းရစ်ခံရသူတွေအနေနဲ့လုံခြုံရေးကြောင့်သူ့ရဲ့အတွေ့အကြုံကိုတိကျပြန်ပြောပြလို့မရပါဘူ
း။အခုတခါတော့တရုတ်ရဲ့စီးပွားရေးမူဝါဒဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါ။နေ့စဉ်ကျင်းပနေတဲ့တရုတ်အမျိုးသားပြည်သူ့ကွန်ဂရက်ကိုမတ်လဇန်ပိုင်းဘေကျင်းမှာကျင်းပခဲ့ရမှာတိုင်းပြည်တွင်ရင်ဆိုင်နေရတဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်လို့တရုတ်ခေါင်းဆောင်တွေကြားမှာအကောင်းဘက်ကိုဇောင်းပေးဆွေးနွေးခဲ့ကြတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ VOA သတင်းနောက်ဘေးကယ်လို့ဖေးပို့တဲ့သတင်းတော်ကိုကိုရန်နိုင်ကပြောပြထားပါတယ
်။တရုတ်အမျိုးသားပြည်သူ့ကွန်ဂရက်ရဲ့ဖွင့်ပွဲအခမ်းအနားမှာတော့တရုတ်နိုင်ငံရဲ့ကြီးမားတဲ့စီးပွားရေးရည်မှန်းချက်တွေကိုညင်ညာခဲ့ပါတယ်။စီးပွားရေးရစိန်ခေါ်မှုတွေအများပြားရှိနေချိန်မှာပဲနိုင်ငံစီးပွားရေးအပေါ်မှာယုံကြည်မှုရှိကြောင်းကြေညာဖို့အတွက်အခွင့်အရေးဖြစ်ပါတယ်တရုတ်ဝန်ကြီးချုပ်လီချန်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာမနစ်ကလိုပဲ900ခန့်လောက်အထိရှိမှာဖြစ်တယ်လို့ကြေညာပါတယ
်实现今年预期目标并非
ဒီနှစ်မှာရည်မှန်းချက်တွေကိုပြည့်မီဖို့ကလွယ်ကူတဲ့အလို့တော်မဟုတ်ပါဘူးအဲ့ဒီလိုဖြစ်ဖို့အတွက်မူဝါဒပိုင်းတွေကိုတေချာဂရုစိုက်ဖို့လိုတယ်လို့အလို့ကိုလည်းနှစ်ဆတိုးလောက်ရတဲ့အပြင်ဘက်ပေါင်းဆောင်ကလည်းညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ဖို့လည်းလိုပါတယ
်တရုတ်ဆိုရခေါင်းဆောင်တွေဟာအင်ချန်မီလုပ်ငန်းပြဿနာတွေနဲ့နိုင်ငံသားယင်းနှီးမြုပ်နှံမှုနှေးကွေးတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းနေရတာကြောင့်ဆယ်စုနှစ်တည်းအတွင်းတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအနှေးကွေးဆုံးနှစ်တည်းကတစ်နှစ်ကိုလည်းစီမံခန့်ခွဲနေရတာဖြစ်ပါတယ်။ဒါပေမဲ့ဒီအစည်းအဝေးအတွက်မှာတော့တရုတ်ထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေဟာကွန်မြူနစ်ပါတီရဲ့အစီအစဉ်တွေကိုထောက်ခံတာကြောင့်ဒီအစည်းအဝေးကိုတက်ရောက်လာတဲ့သူတွေအားလုံးကကျေနပ်နေကြပါတယ်။ဒီအစည်းအဝေးရဲ့အဓိကရည်မှန်းချက်တွေကတစ်ခုကတော့တရုတ်နိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့မေးခွန်းတွေအတော်များများထုတ်နေကြတဲ့နိုင်ငံသားကယင်းနှီးမြှုပ်နှံသူတွေကိုထပ်လောင်းအာမခံမှုဖြစ်ပါတယ်။ဒါမဲ့လည်းအစည်းအဝေးပြီးတဲ့အချိန်မှာတော့သတင်းစာရှင်းလင်းပွဲကိုမလုပ်တဲ့အတွက်အဲ့ဒီမေးခွန်းတွေအတော်များများကတော့အဖြေမရှိပဲဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။အခုလိုအစည်းအဝေးပြီးတဲ့အခါတိုင်းမှာတရုတ်ဝန်ကြီးချုပ်ကသတင်းမီဒီယာတွေရဲ့မေးခွန်းတွေကိုပုံမှန်ဖြေကြားလာခဲ့တာဟာဆယ်စုနှစ်နဲ့ချီရှိဖြစ်ပြီးအခုခါမှာတော့ဒီစီဇန်ကိုဖျက်လိုက်တာဖြစ်ပါတယ်
။ It is a window of opportunity for international media to get access to insights by the premier
ဒါကနိုင်ငံတကာမီဒီယာတွေအတွက်တော့ဝန်ကြီးချုပ်ကိုယ်တိုင်ပြောမဲ့တရုတ်နိုင်ငံရဲ့စီးပွားရေးအကြောင်းကိုထဲထဲဝင်ဝင်သိနိုင်မယ့်အခွင့်အလမ်းတစ်ခုပါ။ဒါကြောင့်သတင်းစာရှင်းလင်းပွဲကိုဖျက်လိုက်တာဟာနိုင်ငံတကာသတင်းမီဒီယာအတိုင်းဝန်းကလူတွေအတော်များများအတွက်တော့စိတ်ပျက်စရာဖြစ်ခဲ့ရပါတယ်ပြောရရင်တော့အတော်များများကဒီအပေါ်မှာမြုံနိုင်လောက်အောင်ဖြစ်ခဲ့ကြတယ
်တရုတ်သမ္မတရှီကျင်းဖင်ဟာသူ့ရဲ့အာဏာကိုခိုင်မာအောင်တိဆောက်လာတဲ့အမျှသူဟာအမျိုးသားလူမျိုးရေးကိစ္စရပ်တွေကိုအလေးပေးဆောင်ရွက်လာခဲ့ပါတယ်အဲ့လိုလှုပ်လာတဲ့အတွက်တချို့နိုင်ငံသားကုမ္ပဏီတွေဟာလန့်လာနေကြပါတယ်ဒါပေမဲ့တကယ်လို့သာတရုတ်နိုင်ငံအနေနဲ့အခုနှစ်ရဲ့စီးပွားရေးမန်းချက်ကိုပြည့်မီတယ်ဆိုရင်ယင်းဤမြုံနံသူတွေကိုအားတက်လာစီမှာဖြစ်ပါတယ
် because last year it was also 5% so 2 years of 5% would mean that there is
မနစ်တုံးကလည်း900ခန့်နှုန်းမှာနှစ်နှစ်ဆက်တိုက်900ခန့်နှုန်းဆိုတော့ကိုဗစ်ကရောဂါကနေနလန်ထလာတဲ့စီးပွားရေးကိုဆက်ထိန်းထားတာဖြစ်ပါတယ်2020တုံးကဆိုရင်စီးပွားရေးဖွံ့ဖြိုးမှုက300ခန့်နှုန်းပဲရှိတာပါဆိုတော့ဒါကတရုတ်အစိုးရကပုံဖော်ချင်တဲ့ဟာပါ
ဒါပြင်တရုတ်နိုင်ငံဟာသူတို့ရဲ့ကာကွယ်ရေးသုံးစည်းကို900ခန့်လုံးကျော်ထိသုံးစွဲမယ်လို့ကြေညာခဲ့ပါတယ်။ဒါကသူတို့ရဲ့မျှော်မှန်းထားတဲ့စီးပွားရေးကြီးထွားမှုနှုန်းထက်ပိုများတာလည်းဖြစ်ပါတယ်ခင်ဗျာ
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်။တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အ ကြအတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရရှင
်မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American အတန်းရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းတိုင်းဝယ်တွင်မှာတော့ဦးအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဦးဝင်းမင်းရဲ့ဂျမ်းမာရီကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့ထဲအရင်ဆုံးတော့ဦးအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ပိုအိုးနဲ့မွန်လက်နက်ကင်အဖွဲ့အစည်းဟောင်းတွေဟာစစ်တပ်နဲ့လိုက်လျောညီတွေဆက်ဆံနေတဲ့အတွက်စစ်တပ်ဆန့်ကျင်ရေးအင်အားစုတွေပိုအိုးနဲ့မွန်ဒေသတွေမှာပေါ်ထွက်လာပုံကိုဦးအောင်ခင်းကတင်ပြထားပါတယ်ဗျာ
မွန်းနဲ့ပေါ်လက်နေကင်အဖွဲ့တွေမှာအဖွဲ့ခွဲတွေခွဲထွက်တဲ့အစီအလာရှိပါတယ်။ဒီအားနည်းချက်ကိုစစ်တပ်ကအမျက်ထုတ်ပြီးလိုသလိုသုံးနေတာကြားလာပါပြီ။ပေါ်နဲ့မွန်းဟာလက်နေကင်တော်လှန်ရေးတက်တန်းရှိကြသလိုခွဲထွက်မှုစစ်တပ်နဲ့အပေးအယူလုပ်မှုစတာတွေလည်းများပါတယ်။လက်နေကင်ဘုတ်ဝင်မလေးသလိုလက်နေစွန့်ဘုတ်လည်းဝင်မလေးတဲ့အဖွဲ့တွေဖြစ်ပါတယ်။စတင်တော်လှန်ပုန်ကန်ပြီး10နှစ်လောက်ကြာတော့စစ်တပ်နဲ့အပေးအယူလုပ်ပြီးလက်နေစွန့်ကြပါတယ်။နေနေနဲ့ငင်းရမ်းရေးလဲလေတာဖြစ်တယ်လို့စစ်တပ်ကဝါရဖြန့်နေရှိပါတယ်။ပုံးနဲ့မွန်ဘွဲ့ရဲ့အားနေချက်ဟာတပ်ဖွဲ့ကွဲပြားပြီးစူးစီးလို့မရတာဖြစ်တယ်လို့သူတေစီကိုဦးကအေယဝတီစာဆောင်မှာသုံးသပ်ထားပါတယ်။ပုံးလက်နဲ့ကင်ပုံကံမှုအားကောင်းတော့မှပိုးပြူနဲ့ပိုးနီဆိုပြီးနှစ်ဖွဲ့ကွဲသွားပါလေ။မွန်ပြည်သူပါတီကလည်းထိုနည်း၎င်းပါပဲ။ပိုးဖြူကို PNO ပိုးအမျိုးသားအဖွဲ့ချုပ်လို့လူစီများပြီး1997မှာစစ်တပ်လက်အောက်ခံဖြစ်လာပါတယ်။ပိုးနီအဖွဲ့ကတော့1994မှာစစ်တပ်နဲ့အပြစ်ရပါတယ်။ပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ဟာပိုးနီကပေါက်ဖွားလာတဲ့တပ်ဖွဲ့ဖြစ်ပါတယ်
။2021မှာဆက်အနာသိန်းနာကိုပိုးနဲ့မွန်ပြည်သက်ပါတီတို့ကမဆန့်ကျင်တဲ့အတွက်စစ်ကောင်စီကိုတိုက်ဖျက်ခြင်းသူတွေဟာလက်နက်ကင်အဖွဲ့အစ်စ်တီထောင်လာရပါတယ်။ຫນွေဦးဒေါ်လာရင်းမှာမွန်လက်နက်ကင်တပ်ဖွဲ့အစ်စ်16ဖွဲ့ပေါ်ထွက်လာတယ်လို့သူတွေဒီကိုဦးကမှတ်တမ်းတင်ထားပါတယ်။ဒီတပ်ဖွဲ့တွေမှာမွန်တိုင်းသားတွေပါဝင်ပေမဲ့အများစုဟာဒေသလက္ခဏာဆောင်တဲ့ပျောက်ကြားအဖွဲ့တွေဖြစ်ပြီး KNU သို့မဟုတ် NUG နဲ့ချိတ်ဆက်ထားတယ်လို့ဆိုပါတယ်။မွန်ပြည်ကာကွယ်ရေးတပ်ဖွဲ့ MSDF မွန်ပြည်ဒေါ်လာရင်းတပ် MSRF နဲ့မွန်ပြည်လူမျိုးရေးတပ် MLA ကတော့မွန်အမျိုးသားတပ်ဖွဲ့တွေဖြစ်ပါတယ်မွန်ပြည်သက်ပါတီကမကြသေးမီကခွဲထွက်လာတဲ့ဆရာနာရှင်စန့်ကျင်ရေးအုပ်စုဟာရှိပြီးသားမွန်တော်လှန်ရေးတပ်ဖွဲ့တွေနဲ့လက်တွဲပြီးစစ်ကောင်စီကိုတိုက်ခိုက်သွားမယ်လို့ဆိုပါတယ်ဒါပေမဲ့စောင့်ကြည့်ရမယ့်သဘောလည်းရှိပါတယ
် PNO ပေါ်အမျိုးသားအဖွဲ့ချုပ်နဲ့ဗမာစစ်တပ်အစင်ပြေတယ်လို့ရေးလိုက်ငားလိုက်ဆက်ဆံနေတာကိုမကျေနပ်တဲ့ပေါ်အမျိုးသားတွေဟာຫນွေဦးတော်လှန်ရေးကာလမှာလက်နက်ကင်တပ်ဖွဲ့တွေကိုဖွဲ့စည်းလာကြပါတယ်။ပေါ်ပြည်သူ့ကာကွယ်ရေးတပ် PPDF ကို2021စက်တင်ဘာမှာဖွဲ့စည်းပြီးပေါ်အမျိုးသားကာကွယ်ရေးတပ် PNDF ကို2021ဧပြီလမှာဖွဲ့စည်းတယ်လို့ဆိုပါတယ်။တထုံဖအားပင်လောင်းဒေသမှာပေါ် PDF ဟာ KNU တပ်ဖွဲ့တွေစီရင်နေတပ်ဖွဲ့တွေနဲ့ပူးတွဲလှုပ်ရှားကြပါတယ်။ပိုး NDF ကအခြားပြောက်ကြားနဲ့မဟာမိတ်ဖွဲ့ပြီးလှုပ်ရှားပါတယ်။ပိုး PDF တွေရဲ့လှုပ်ရှားမှုအားပုံမူအားကောင်းလာဖို့အလားအလာရှိပါတယ်
။မြောက်ပိုင်းမဟာမိတ်အင်အားစုကတောင်ပိုင်းကဂရင်းနီအင်အားစုကိုလက်နက်ခဲယမ်းထောက်ပံ့ရမှာပိုးဒေသကိုဖျက်ဆီးရပါတယ်။ဒါကိုစစ်တပ်နဲ့ PNO ပိုးပြည်သူစစ်ကဖျက်တောက်ဖမ်းဆီးတဲ့အတွက်ဒီလမ်းကြောင်းကိုချုပ်ကင်နိုင်ဖို့ PNLO ပိုးလူမျိုးရေးတပ်နဲ့ပူပေါင်းတပ်ဖွဲ့တွေဟာစစ်မျက်နှာသစ်ဖွင့်လာရပါတယ်။ဒီဒေသမှာရှမ်းတောင်ဒေသ PDF တွေလှုပ်ရှားနေတာမို့စုဖွဲ့မှုတွေလှုပ်လာတဲ့အတွက်စစ်တပ်ကဗုံးကျဲတိုက်ခတ်ပါတယ်။စီဆိုင်အခြေစိုက်စစ်တပ်မိသားစုတွေတောင်ကြီးကိုရွှေ့ပြောင်းကြရပါတယ်။ဒီတော့အတွင်း စစ်တပ်နဲ့ PNO ပို့ပြည်သူစစ်ရဲစခန်းအချို့ကိုပို့လူမျိုးရေးတပ်နဲ့မဟာမိတ်တပ်တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းအင်အားစုဆက်သွယ်ရမှာပို့ဒေသဟာဖြူဟာကျတဲ့စစ်မျက်နှာဖြစ်လာတယ်လို့သူတွေသည်မိုးဆက်ငိမ့်ကဇန်နဝါရီ25ရက်နေ့ထုတ်အေယာဝရီသတင်းမှာတုံ့တက်ထားပါတယ
်။ PNO ပို့ပြည်သူစစ်နဲ့မွန်ပြည်စစ်ပါတီတွေဟာစီဆိုရနဲ့လိုက်လျောညီတွေဆက်ဆံတဲ့နေရာမှာတင်ရှားတဲ့အတွက်သူတို့ရဲ့တော်လှန်ရေးအစီအလာကိုသတိမထားမိကြတာများပါတယ်။ဝါရဲအဖွဲ့အစည်းတွေဖြစ်ပေနဲ့ခေါင်းဆောင်နိုင်စွာမရှိကြပါဘူး။ပေါ့အဖွဲ့ဆိုရင်စစ်တပ်လက်အောက်ခံဘဝရောက်သွားတဲ့အထိအစွမ်းအစကင်းမဲ့နေပါလေ။ဒါကြောင့်မွန်နဲ့ပေါ့မျိုးဆက်သစ်တပ်တွေပေါ်ထွက်လာတာဖြစ်ပါလေ။ဒါပေမဲ့အဖွဲ့လူတွေအမျိုးမျိုးကွဲနေတာဟာအားနည်းချက်ဖြစ်တယ်လို့သူတေတီကိုဦးက2023အေပီလ3ရက်နေ့ထုတ်အေယာဝတီမှာသုံးသပ်ထားပါတယ်။အခုတော့အပြည့်အခရက်ဆဲထားတဲ့မွန်ပြည်သည့်ပါတီမှာစစ်ကောင်စီစန့်ကျင်ရေးအုပ်စုထွက်ပေါ်လာတဲ့အတွက်စစ်တပ်စန့်ကျင်ရေးမွန်ပြည်သည့်ပါတီကွဲရှိလာပါတယ်။စစ်တပ်စန့်ကျင်ရေးမွန်ပြည်သည့်ပါတီဟာမျိုးဥတော်လိုင်းရေးအင်အားစုတွေအခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းပြီးစစ်ကောင်စီကိုတိုက်မယ်လို့လွန်ခဲ့တဲ့လကကြေညာပါတယ်။ဒီကလာမှာစစ်မှုတမ်းမှုစစ်တပ်ကစီစဉ်တာကိုဆန့်ကျင်တဲ့လူငယ်တွေများပြားလာနိုင်တာမှုမွန်လက်နက်ကင်လှုပ်ရှားမှုဟာຫນွေဥတော်လာရေးမှာတတက်တအားဖြစ်လာနိုင်ပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ဒီစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေအောက်လူအများစိတ်တန်ရာရတာကိုပြောပြထားပါတယ်။ပြည်သူစစ်မှုရန်ဥပဒေတလောကထွက်လာပြီးတဲ့နောက်လူအတိုင်းဝိုင်းတဲမှာစိတ်တန်ရာသဘောထပ်ဆင့်ခံစားလိုက်ရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဘယ်လိုမျိုးလက္ခဏာတွေကိုသိထားသင့်ပြီးဘယ်လိုစတင်ဂံတွယ်သင့်ပါသလဲ။ဒီအကြောင်းဩစတြေးလျနိုင်ငံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာတက်ထီကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်။
โอเคทุกผู้เสียวันจีดร.ตะเทพครับကျွန်တော်တို့မြန်မာမှာမကြာခင်ထုတ်ပြန်ခဲ့တဲ့စစ်မှုမထမ်းမနေရဥပဒေထွက်လာပြီးအများစုရင်ထိတ်လန့်ကုန်ကြတာမှာစစ်ပညာရဆိုရင်တော့ PTSD လို့အတူကောက်ခေါ်တဲ့စိတ်တရားကြီးအများမှာဖြစ်တာကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒါကိုဘလို့ဂိုင်တွယ်တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့အထရမာကြီးอ่ะไอ้စိတ်တရားကြီးอ่ะတကယ်သုံးခုနော်ကျွန်တော်တို့အခုပြီးခဲ့တဲ့3လနဲ့မှကြည်လိုက်ကိုဗစ်ဖြစ်တော့ကျွန်တော်မှတ်မိတယ်အောက်ဆီဂျင်မရလို့အားလုံးပတ်ပြေးပြီးတော့အမျိုးကိုအဆွေတငယ်ချင်းတွေတေးကုန်ကြတာအဲ့ဒီတော့လည်းကျွန်တော်တို့ရဲ့အားလုံးစိတ်ဓာတ်ရရကြတယ်နံပါတ်1လွန်ခဲ့တဲ့3လကအာနာသိမ့်လိုက်ပြီးတော့မှလမ်းပေါ်ကကလေးတွေကိုချက်ကလေးငှက်ကလေးလို့ပြစ်တော့လေစိတ်ဓာတ်ရရကြတယ်ပြီးတော့မှလိုက်ဖမ်းတာလည်းရှိသေးတယ်ဟောအခု3လပြည့်တော့လေကဲစစ်တဲ့မင်းအတင်းဝင်ဆိုတော့ဒါ society တစ်ခုလုံးက trauma အကြီးကြီးတွေကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကြုံတွေ့ရတော့ဒါ mental health symptom ပေါ့ဒီစိတ်ရဲ့လက္ခဏာတွေစိတ်ကျန်းမာရေးရတော့ဗျာဟို downhill ပဲဗျာ down shock ကျသွားတာလို့ပဲပြောမလား
တကယ်ဟိုတွင်းတဲ့ထဲကိုချတဲ့သဘောပါဆရာနော
်အဲကျွန်တော်အဲတွင်းတဲ့ထဲကိုကျွန်တော်တတ်ပြီးတော့မှအသေးစိတ်ကလေးကျွန်တော်ပြောရရင်တော့ဒါ stress ကတော့စိတ်ပူပန်တော့ရှင်တုံပန်းတုံဖြစ်မယ်စိတ်တောကတွေဖြစ်မယ်တုံနှွေးနှွေးဖြစ်မယ်လူခန္ဓာကိုယ်မှာလည်းခေါင်းတွေကြိုက်မယ်ဒီဘိုက်နာလိုလိုဖြစ်မယ်အဲ့အိမ်ရေးပြက်မယ်မစားနိုင်မတော့နိုင်မိပါတယ်ဖြစ်မယ်အဲ့ဒါကစိတ်ဖိစီးကြတာနံပါတ်
1ဟုတ်ကဲ့နောက်ရောဆရာကြီ
းအဲ့ဒီလိုစိတ်ဖိစီးရနေပြီးတော့မှကြာလာတဲ့အခါကျတော့ anxiety disorder ဆိုတာတောကယောဂအဲ့ဒါဖြစ်လာမယ်အဲ့ဒီမှာတော့စိတ်ယောဂအဆင့်ဖြစ်သွားပြီအဲ့ဒီတောကတွေကြာလာတဲ့အခါကျတော့ depression ဆိုတာစိတ်ဓာတ်ကျလာပြီးတော့ဒီလိုကိစ္စမျိုးဟာဒီငကူမခံနိုင်တဲ့ကလေးတွေဆိုရင်မဆွဲခင်ကရောစစ်တဲ့အဆွဲခံပြီးတဲ့နောက်ပိုင်းမှာတတ်တည်သွားနိုင်တယ်ဗျာဆိုတော့အဲ့ဒါကလည်း clear and present danger ပဲတိတ်ပြီးတော့ရှင်းပြီးတော့လက်တွေ့တွေ့နေရတယ် danger ပဲဗျာ
အန်ဒီယေကြီးပါဆရာနော
်အန်ဒီယေကြီးပေါ့အဲ့ဒါဖြစ်မယ်အဲ့ဒီအဖြစ်ခုနကပြောတယ် PTSD ပေါ့ဒီကျွန်တော်တို့ရဲ့မြန်မာဒီလူအဖွဲ့အစည်းကြီးကိုအတင်းအချက် change out ပြီးတော့မှဖိနှိပ်ပြီးတော့မှဥပဒေချလိုက်တဲ့အတွေ့ဒီ PTSD ပေါ့နော်စိတ်တန်ရာကြောင့်မို့စိတ်ဖိစီးတဲ့ယောဂါတွေပဲကလေးတွေရသွားနိုင်တယ်လူကြီးတွေလည်းရသွားနိုင်တယ်ဆိုတော့ ကမသိရင်တော့တချို့မခံနိုင်တဲ့လူကျွန်တော်ဗမာရိုးရိုးစကားနဲ့ပြောရရင်တော့တသက်ခါအောင်ယူသွားနိုင်တယ်ဆိုတော့တသက်ခါအောင်စိတ်ကစင်ကလေးအားတွေဖြစ်သွားနိုင်တယ်အဲ့ဒီကြတော့ဖြစ်လာရင်တော့အရင်းတင်တယ်လို့ကာဝယ်ရမယ်ကုသရမယ်ဖြည့်ရှင်းရမယ်ဆိုတဲ့အားလေးကိုတင်ပြခြင်းလေ
ဟုတ်ကဲ့ဆယ်နောက်တစ်ခုကဒီနေရာမှာဒီအစိုးရလုံပြီးတော့ပေါ့နောက်တချို့လူငယ်တွေမှာစိတ်ပြာရတာဆရာ panic disorder လို့ခေါ်မှထင်တယ
်ဟုတ်ကဲ့
ပါမလူတွေကတော့ panic reaction လို့ပြောကြလို့ရှိတာပေါ့နော်ဦးလေးမှာတော့
ဟုတ်ကဲ့
အော်အဲ့ဒီအနေအထားမျိုးကိုစုံရလားဆရာ
အေးအဲ့ဒါကြီးကတော့တေချာပေါက်ဒီ panic anxiety disorder ပေါ့တေချာပေါက်ဒီစိတ်ချောက်ချပြီးတော့မှတုန်လှုပ်ပြီးတော့ panic တုန်လှုပ်ပြီးတော့စိတ်ပူပန်တဲ့ဟာတွေဖြစ်မှာပဲခင်ဗျာအဲ့ဒီမှာခုနကကျွန်တော်တင်ပြသလိုအိပ်ပြက်အစားပြက်ရင်တုံပန်းတုံစိတ်ပူပန်တော့ကတော့ပြောမှကတုံကရင်နေဖြစ်နေတာပေါ့နော်အေးအဲ့ဒါကြီးကလူတွေဘလို့ဖြစ်မလဲတော့မသိဘူးထောင်ချီတောင်းချီဖြစ်ဖို့တော့အလားအလာရှိတယ်ဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့အခုလိုနေထားမှာဒီကုသမှုပိုင်းမှာဆရာနော်အထောက်ကူပြုနိုင်တာနဲ့ပတ်သက်လို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကုသမှုပိုင်းကတော့ပထမဆုံးတင်ပြခြင်းတာကတော့ဒီစာဖတ်တဲ့အထဲမှာ Sherlock Holmes ရဲ့ 3 pipe solution ဆိုတာရှိတယ်ကဘာလဲဆိုတော့ Sherlock Holmes ကပြဿနာတစ်ခုခုကိုတွေ့ပြီးဆိုရင်ဖြေရှင်းဖို့အမှာအဲ့ဒီဆေးတံကို3ကလောက်3ချိန်လောက်ညှိပြီးတော့စဉ်းစားပြီးတော့မှအပြေရတယ်ဆိုတော့ဘလို့လဲဆိုတော့ဗျာအခုရုပ်ပြက်တော့ခိုးလိုက်မယ်လို့ရုပ်ပြက်တစ်ခါထွက်ပြေးလိုက်မယ်လို့စကိုင်းသွားလိုက်မယ်လို့အေးလေးစိတ်ကနေသွားလိုက်မယ်လို့ရုပ်ပြက်ကိုမိဘတွေရောကလေးတွေရောအဲ့လိုမဆုံးဖြတ်စေချင်ဘူးဗျာဒီကိစ္စကိုပထမဆုံးအကြံပေးချင်တာကကျွန်တော်တို့ဟုတ်ပြီခေါင်းအေးထားပြီးတော့မှဒီပြဿနာကိုစနစ်တကျချင်းကပ်ကြပါလို့ကျွန်တော်ကလူငယ်တွေရောမိဘတွေရောအကြံပေးနေတယ်ခင်ဗျအဲ့လိုချင်းကပ်တဲ့အခါမှာလေကျွန်တော်တို့ဒီစိတ်ပညာပိုင်းဆိုင်ရာမှာဟိုကဘာမှာတော်တော်ကိုတုံးကြတဲ့ကျွန်တော်တို့ problem solving therapy ဆိုတာလေ
ဟုတ်ကဲ့ဒီပြဿနာဖြေရှင်းနည်းလမ်းပါဆရာနော
်မှန်ပါတယ်ခင်ဗျအဲ့ဒီအကြောင်းလေးလည်းကျွန်တော်ရှင်းပြခြင်းပဲခင
်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာတော့ကျွန်တော်တို့ဒီပြဿနာကိုအပြေရှာမဲ့နီလန်းဒါမှမဟုတ်ကုထုံးပေါ့ဆိုတော့အဲ့ဒီနီလန်းကနံပါတ်1လက်တွေ့ကြတယ်နံပါတ်2လူတိုင်းလုံနိုင်တယ်နံပါတ်3 effective ဖြစ်ရောက်တယ်အဲ့ဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကဟိုပြီးတော့အဲ့မှာ step 4ခုရှိတယ်အဲ့ဒီ step 4ခုကိုတစ်ခုပြီးတစ်ခုကျွန်တော်ရှင်းပြခြင်းလေခင်ဗျာ
ဟုတ်ကဲ့ကျော်ပါဆရာ
ဟုတ်ကဲ့ပထမဆုံးကတော့ identify the problems ဆိုတာဒီပြဿနာကိုဟို identify ဆိုတော့ပြဿနာကိုသိသိချာချာကြည့်ပါလို့ပဲကျွန်တော်ကပြောခြင်းနဲ့
ပြဿနာအမျိုးအစားသတ်မှတ်တာပါဆရာနော
်သတ်မှတ်တာပေါ့
ဘလို့ပြဿနာဆိုတာကိုထင်းနေရှားရှားပေါ်လွင်အောင်လို့
မှန်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့တော့ထင်းနေရှားရှားကတော့ခုနကကျွန်တော်စတော့ကပြောသလိုပဲစစ်မှုမထမ်းမနေရဥပဒေကကိုယ့်ရဲ့ပြဿနာကြီးပဲလို့မြင်ပြီးတော့မှအဲ့မှာရပ်မထားဘူးအဲ့ဒီမှာသိတယ်လို့လည်းမလုံးနဲ့အဲ့ဒီပြဿနာကိုအတိအကျသိအောင်ကြိုးစားရမယ်။အဲ့ဒီပြဿနာကဘာတွေအခြေလက်တွေလဲ။ဒါနဲ့ဘလို့ညှိနေသလဲ။တေးသေးချာချာဒီပြဿနာကိုသေချာကြည့်ရမယ်။နားလည်အောင်လုပ်ရမယ်။အဲ့ဒါကနံပါတ်1။နံပါတ်2ကတော့ကိုယ့်ရဲ့ goal ပေါ့ target ပေါ့ဒီပြဿနာစစ်မှုထမ်းရမယ်ဆိုတဲ့ပြဿနာတွေမှာကိုကညှိသွားပြီဆိုရင်အဲ့ဒီထဲမှာကိုကဘာဖြစ်ချင်တာလဲ။နော်ရှင်းရှင်းလေးပဲဗျာဒီထဲမှာကိုပါမသွားဘူးပေါ့ကိုကကိုတက်လန်းကိုတခြားလုပ်မယ်ကိုကဟိုစစ်သားမှမလုပ်ချင်တာကိုပါမသွားဘူးအဲ့ဒါကကိုရဲ့ကြီးပဲချက်ဒီ target ပေါ့နော်ဆိုတော့အဲ့ဒီကနေမှဆက်သွားရင်တော့ဟုတ်ပြီနံပါတ်3က solution နေတာအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဖြင်းရှင်းနည်းတွေဖြင်းရှင်းနည်းတွေကိုစဉ်းစားရမယ်ကိုပါမသွားအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်က run through ကောက်ပြီးတော့ဒီ DNA နဲ့ကိုစဉ်းစားလိုက်တာ၈ခု၉ခုထွက်လာတယ်ဆိုတော့အဲ့ဒါလေးကိုအချိန်ရရင်တော့တင်ပြခြင်းလည်းခဲ့
ဟုတ်ကဲ့ရပါတယ်ဆရာတခုစီကိုနောက်တစ်ပတ်ဆက်ကြရပါဘောဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
အခုတော့တိုင်းရင်းသတင်းလွှာအလဲရောက်လာပါပြီမွန်ကျောင်းဆရာမတူဦးနဲ့အခြားအမျိုးသမီးတွေကိုစစ်တပ်ကဖမ်းဆီးသွားတာအခုထိဆက်သွယ်မရသေးတဲ့အကြောင်းရခိုင်ပြည်နယ်ကအာဏာမပြုကျင့်မှုဖြစ်စဉ်အကြောင်းနဲ့ပလောဝမှာအုပ်ချုပ်ရေးဆက်လုပ်သွားမယ်ဆိုတဲ့ကြေညာချက်အပေါ်ချင်းဒေသခံတွေရဲ့တုံ့ပြန်ချက်တွေကိုကြားရမှာပါ။ထိုင်းအခြေစိုက် Fever Wine တို့သားတွေကတင်ဆက်ထားပါတယ
်။အပတ်စဉ် င်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ကျောင်းဆရာမတယောက်အပါဝင်အမျိုးသမီး၁၀ယောက်ကျော်ကိုစစ်တပ်ကပြီးခဲ့တဲ့စနေနေ့နောက်ပိုင်းကဆက်လို့ဖမ်းဆီးသွားတာဒီနေ့အချိန်ထိပြန်မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်မင်းပြားကအမျိုးသမီးတယောက်ကိုအုပ်စုလိုက်မဒိန်ကျင့်ခဲ့တယ်လို့အဲ့ဒီဖြစ်စဉ်မှာပါဝင်ခဲ့တဲ့စစ်သားတယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်သတင်းလွှာတွေထဲမှာတော့ချင်းပြည်ပလောဝါမြို့နယ်မှာအလုံးပါဝင်တဲ့အုပ်ချုပ်ရေးအစီအစဉ်တွေကိုလှုပ်ဆောင်ပြီးဆက်လက်အုပ်ချုပ်သွားမယ်လို့ရခိုင်တပ်တော် AA ကပြောဆိုလိုက်တဲ့အပေါ်ချင်းအရက်ဘက်အဖွဲ့တချို့ရဲ့တုံ့ပြန်ချက်တွေကိုနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ကျောင်းဆရာမတယောက်အပါအဝင်အမျိုးသမီး၁၀ယောက်ကျော်ကိုစစ်ကောင်စီတပ်ကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်ကျောင်းဆရာမနဲ့အမျိုးသမီး၁၀ယောက်ကိုအပိကျေးရွာအခြေစိုက်စစ်ကောင်စီအမြောက်တအမတ်တ318ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးဒီနေ့ဒီချိန်ထိပြန်မလွတ်သေးဘူးလို့ဒေသခံတွေကဆိုပါတယ်ဖမ်းဆီးခံထားရတဲ့မွန်အမျိုးသမီးကျောင်းဆရာမဟာမွန်ပြည်သစ်ပါတီစစ်အာဏာရှင်တပ်ဖြတ်ရေးအဖွဲ့ရဲ့မျိုးတော်ဆက်သူဖြစ်တယ်လို့ဒေတာခန်ကြီးကပြောပါတယ်ပြီးခဲ့တဲ့ရက်ကမွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ကမွန်ပြည်နယ်မြို့ထုံမြို့နယ်ကစစ်ကောင်စီတပ်လက်အောက်ခံပြည်သူစစ်ကောင်ဆောင်၃ယောက်ကိုဖမ်းပြီးလက်နက်၁၆လက်ကိုပါသိမ်းဆီးခဲ့ပါတယ်အဲ့ဒီဖြစ်စဉ်နောက်ပိုင်းဒီမွန်ကျောင်းဆရာမနဲ့အမျိုးသမီးတွေဟာဖမ်းဆီးခံလိုက်ရတာလို့ဒေတာခန်ကြီးကပြောပါတယ်
စစ်ကောင်စီတပ်သားတွေဟာရခိုင်ပြည်မင်းပြားကအမျိုးသမီးတယောက်ကိုအုပ်စုလိုက်မရင်ကျင့်ခဲ့တယ်လို့အဲ့ဒီဖြစ်စဉ်မှာပါဝင်ခဲ့တဲ့စစ်သားတယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့တပ်မ22လက်အောက်ခံခမရ205တပ်ရင်းကတပ်ဖွဲ့ဝင်တွေကမင်းပြားမြို့နယ်ငထံပြင်းကြီးရွာသူတဦးကိုအစုလိုက်အပြုံလိုက်မရင်ပြုတ်ကျင့်ပြီးနောက်တပ်ဖြတ်ခဲ့တာဟုတ်မှန်တယ်လို့မရင်ပြုတ်ကျင့်ရမှာပါဝင်ပြီးစစ်သုံးပန်းအဖြစ်ဖမ်းဆီးခံရတဲ့စစ်ကောင်စီတပ်သားတယောက်ကဝန်ခံပြောဆိုလိုက်ပါတယ်ဇန်နဝါရီလ18ရက်မှာတော့အစုလိုက်မရင်းကျင့်မှုကိုကျူးလွန်ခဲ့တာလို့စစ်သုံးပန်းအဖြစ်ဖမ်းဆီးခံလိုက်ရတဲ့တပ်သားကိုကူအောင်ကပြောပါတယ်အတက်ခံရတဲ့ထဲမှာမရင်းပြုတ်ကျင့်ခံရတဲ့အမျိုးသမီးနဲ့အတူသူမရဲ့မိခင်လည်းပါဝင်တယ်လို့အေအေကဆိုပါတယ်
ကချင်လွတ်လပ်ရေးတပ်မတော် GIA ပူပေါင်းတပ်ကတိုက်ခိုက်သိမ်းပိုက်ထားတဲ့ကချင်ပြည်နယ်မန်စီမြို့နယ်ထဲကမကြီတောင်ပြူဟာကုန်းကိုမတ်လ6ရက်နေ့နေ့လယ်12နာရီလောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။တိုက်လေရင်နစည်းနဲ့3ကြိမ်လောက်လာရောက်ပုံကျဲခဲ့တယ်လို့မြေပြင်စစ်ရေးတည်င်းရင်းမြစ်ကပြောပါတယ်။တိုက်ခိုက်တရားရတာမျိုးတွေတော့မရှိဘူးလို့ဆိုပါတယ်။စစ်ရေးအရာအရေးပါတဲ့မကြီတောင်ပြူဟာကုန်းကိုမတ်လ10ရက်နေ့ကစတင်တိုက်ခိုက်ခဲ့ရမှာ3ရက်နေ့မှာအပိတ်တိုက်ပိုင်နိုင်ခဲ့တာဖြစ်ပြီးလက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့ပါတယ်
ရခိုင်ပြည်တောင်ကုန်းမြို့နယ်ကဘာဟီရွာနဲ့မှုရွာအကြားမှာမလ6ရက်နေ့မနေ့ပိုင်းကစပြီးရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့9နာရီကျော်လောက်မှာတောင်ကုန်းမြို့ကထွက်လာတဲ့စစ်ကောင်စီတပ်ကားတန်းကို AA ကမိုင်းခွဲတိုက်ခိုက်ရာကနေတိုက်ပွဲစတင်ဖြစ်ပွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေလည်းတင်းရှောင်နေကြရပါတယ်လက်ရှိအချိန်မှာတော့ရခိုင်ပြည်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီတပ်ကအမြောက်များကိုအေကသိမ်းယူထားပါတယ်
ချင်းပြည်နယ်ပလဲဝမြို့နယ်မရာဒီတကချင်းတော်လိုင်းရဲ့တပ်ဖွဲ့အချင်းချင်းကြားတိုက်ပွဲတွေမှာပါဝင်ပြီးဝေယတိုက်ခိုက်ပေးတာမျိုးလုံးဝမရှိဘူးလို့ရခိုင်တပ်တော် AA ကပြောပါတယ်မတ်လ၄ရက်နေ့ကလုပ်တဲ့ရခိုင်တပ်တော် AA ရဲ့သတင်းစာရှင်းလင်းပွဲမှာပြောရေးဆိုခွင့်ရှိသူဦးခိုင်တုခါကပြောပါတယ်စစ်ကောင်စီကိုပုံရံသူအဖြစ်တိုက်ခိုက်နေရတဲ့လက်ရှိအခြေအနေမှာတော်လိုင်းရေးတပ်ဖွဲ့အချင်းချင်းကြားအထူးသဖြင့်တက်ဆိုင်ရာမျိုးနွယ်စုတွေကြားတဲ့ကပဋိပက္ခတိုက်ပွဲတွေကို AA အနေနဲ့လုံးဝအားမပေးဘူးလို့ဦးခိုင်တုခါကပြောပါတယ်မရာဒေသမှချင်းပြည်အစိုးရကကွယ်ရေးဒီဌာနလက်အောက်က CNA CDF မရာဦးဆောင်တဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့မရာလန်ကာကွယ်ရေးတပ်ဖွဲ့ MDF တို့ဟာပြီးခဲ့တဲ့လ24ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးအဲ့ဒီတိုက်ပွဲတွေထဲ MDF ဘက်ကနေ AA ကဝင်ရောက်တိုက်ခိုက်ပြီးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်
ပြစီးသွားတဲ့မူးမိတ်မြို့မှာဒေသခံတွေနေရက်မပြန်နိုင်သေးခင်စစ်ကောင်စီတပ်ဖွဲ့တွေကဒေသခံတွေရဲ့တံပိုးကြီးပြစီးတွေကိုဝင်ရောက်မှွေနှောက်ယူသွားပြီးပြန်လည်ရောင်းချနေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ3ရက်ကမူးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA
ကျွန်တော်တို့လောက်ဆောင်တော့ဖို့အားဖိတ်ပါတယ်။
ရုံစိတ်တဲ့လေလို့ကျွန်တော်အနေနဲ့အကရန်ဘရူဖေကရလိုပါတယ်။အခုလိုရခိုင်တပ်တော်အေအေပြောရေးစုခွင့်ရှိသူဦးခိုင်တုခါကပြောဆိုလိုက်တာဖြစ်ပါတယ်။ပလဲဝမြို့ရမီရဖရီတဲကအင်တော်ရဲ့လူမျိုးစုဒေသခံတွေကိုလည်းရခိုင်တပ်တော်
ULAA ရဲ့ထင်းချုံမှုအောက်မှာဆက်ပြီးအဟိုင်းနေပါဖို့ဒီဆိုကေပလဲဝမြို့နယ်ကစစ်ကောင်စီပြူဟာတက်ရင်တပ်စခန်းအားလုံးကိုရခိုင်တပ်တော်ကတိုက်ခိုက်သိမ်းခဲ့ပြီးနောက်ဇန်နဝါရီလ14ရက်နေ့မှာစစ်ကောင်စီကင်းစင်တဲ့နေမီအဖြစ်ကြီးညာပြီးအပိတ်သက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။ရခိုင်တပ်တော်ကပလဲဝမြို့နယ်မှာအုပ်ချုပ်ရေးရန်တရားဖော်ဆောင်ဖို့စတင်လာတာဖြစ်ပြီးပြန်လည
Chinga Losan at Kama, Tawa Yi Season Nego, Tine Mima Jetin in Napwe, Puban Sayapo, Time Beka, Sinza Jetu Shidelo, Mima Mahabuane, Muara Lila Yi Institute, Musan Drida, Wang to Ninga Biavare.
Juzaje Sana, Tautamu, Chi Camilo, Santa Mai Longani, Lotwamesure, Ponza Munezua, Sapio Lavare, Kula Tamaga, Kinganani, Yasule Generosima. ဒုက္ခတွေတွေအသိများနေပြီးပြည်တွင်းမှာလည်းဒုက္ခရောက်တဲ့သူတွေများပါတယ်ဆိုတော့အဲ့တော့ဒီအနေထားမှာလူသားချင်းစာနာမှုအကူအညီပေးမယ်ပေါ့နော်ထိုင်းရဲ့စဉ်းစားချက်ကတော့ထိုင်းနဲ့မြန်မာချက်ချင်းနေတဲ့ဖွဲ့ပူးပေါင်းဆောင်ရွက်မယ်လက်ရှိမြန်မာစစ်ကောင်စီကိုလည်းသူတို့ကပြောမယ်ဆွေးနွေးမယ်သဘောတူညီချက်ရအောင်လုပ်ပြီးတော့သွားမယ်ဆိုတဲ့အားမျိုးပေါ့
လက်နက်ကင်ပြည်ပခရကြောင့်မြန်မာပြည်သူတွေဟာလုံခြုံရေးပြပြမှုတွေစာဝတ်နေရေးအခြေခံလူအချက်တွေနဲ့အခက်အခဲမျိုးမျိုးကြုံနေရတာကြောင့်2024ခုနှစ်မှာလူသားစာနာမှုအကူအညီလိုအပ်နေသူ17.6%ကြီးနေတယ်လို့ကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNO ချာကသတင်းထုတ်ပြန်ထားပါတယ်။ Ludadin sana ho guni dego. Nema jessini, then a dello yeno, a jumi pinna mulo. Tine lodo, sunuwe, they are kede. Mom pite party, bohola musang, comadiwe, nai amanga, piavare.
ဒီဆိုနေတဲ့နိုင်ငံရေးချင်းတွေဒီကာလကရှိကြရဲ့ရှိကြတယ်လို့ကျွန်တော်တို့ပြည်သူလူထုရဲ့ဘဝအခက်အခဲဒုက္ခမျိုးစုံကိုပို့ပြီးတော့ခံစားရမယ်။နောက်တစ်ခုရှိတဲ့ကနေစားဖြတ်ကျော်ပြီးတော့အကူအညီပေးဆိုင်ရာကဒါလည်းဒီလိုလိုသိတယ်။ဒါကတကယ်အတိတ်ဒုက္ခရောက်တဲ့လူသားအနေနဲ့ဆိုရင်နိုင်ငံဖြတ်ကျော်ပြီးတော့လုံးမှာပဲဘုံမူတီရောက်တယ်ဒီမြန်မာနိုင်ငံချက်ချင်းနေနဲ့ပြပယ်လု
မအောင်မြင်နိုင်တာမျိုးဖြစ်သွားနိုင်တယ်လို့တနိုင်ငံလုံးပြဿနာဖြေရှင်းရေးမှလည်းချိတ်ဆက်မတိုးနိုင်ပါကိုစိုးရိမ်ရတယ်လို့ဦးအောင်သူငယ်ကသုံးသပ်ပါတယ်
။ထိုင်းရဲ့ဂျူပန်ချက်ကတော့ခုန humanitarian ကစမယ်ပြီးရင်တော့ဟိုပြဿနာဖြေရှင်းရေးသွားမယ်ပေါ့နော်။ဆိုတော့အဲ့တော့တခုကကျွန်တော်တို့ဆိုရင်တာက humanitarian မှာလည်းမအောင်မြင်ဖြစ်နိုင်တယ်စေစုရပူအောင်ဆောင်ရွက်ရင်လေ။နောက်တစ်ခါကျတော့ကျွန်တော်တို့ဒီတနိုင်ငံလုံးပြဿနာကိုအခြေခံပြဿနာဖြေရှင်းရေးမှာလည်း humanitarian လောက်တင်ရပ်မယ်ပေါ့နော်။ရပ်ပြီးတော့ရှေ့ဆက်မတိုးနိုင်တာလည်းဖြစ်နိုင်တယ်လို့ထင်ပါတယ်
။ထိုင်းလွတ်တော်မြမအရေးဆွေးနွေးပွဲမှာတော့ထိုင်းနိုင်ငံသားရေးဝန်ကြီးအပါဝင်ထိုင်းလွတ်တော်အမတ်တွင်တဲ့အသူမြမအရေးဦးဆောင်ထုတ်ရှားနေသူတွေတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့အန်ယူဂျီထိုက်တန်ခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်ရှင်
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။မွန်ကျောင်းဆီမတ်တဲ့အပါဝင်အမျိုးသမီးဆယောက်ကျော်ကိုစစ်ကောင်စီတပ်ကဖမ်းဆီးသွားပါတယ်။စစ်ကောင်စီတပ်သားတွေကရခိုင်ပြည်မြင်းပြားကအမျိုးသမီးတယောက်ကိုအုပ်စုလိုက်မတိန်ချင်းခဲ့တယ်လို့ထုတ်ပေါ်ပြောဆိုခဲ့ပါတယ
်။ဒရရှင်လည်းအခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီသားကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပြနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပါ။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။VOA ရထုတ်လွှင့်ပေးသည့်များသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, X ဆိုတဲ့ social media တွေမှာလည်းအပြည့်စုံတင်ထားပေးတာမို့တွားရောက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
မလ၈ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုကမ္ဘာအတိုင်းဝိုင်းကြီးတစ်ခုလုံးကစုပေါင်းကျင်းပကြပါတယ်ဒီနေ့မှာသမိုင်းတစ်လျှောက်နိုင်ငံတကာကအမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုတာဖြစ်ပြီးအမျိုးသမီးတွေပေါ်ဖွဲခြားဆက်ဆံတဲ့ကြားမရေးရာစံနှုန်းတွေကြားမဒန်းတူမညီမျှမှုမျိုးပွားမှုဆိုင်ရာကန့်သတ်ချက်တွေကြားမရေးရာအခြေခံအကျန်းဖတ်မှုတွေနဲ့လူမှုအတိုင်းဝိုင်းနဲ့အမျိုးသမီးတွေအပြည့်အဝဝင်ဆက်ပါဝင်လှုပ်ရှားနိုင်မှုအတားအဆီးဖြစ်နေတဲ့ကိစ္စရပ်တွေအကြောင်းကိုထောက်ပြပြောဆိုနိုင်မှုဖြစ်ပါတယ်ဆယ်စုနှစ်တွေကြာအောင်တိုးတက်မှုတွေရှိလာနေပေမဲ့ကမ္ဘာတဝန်းကနေရာအတော်များများမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးတွေဟာချိုးဖောက်တိုက်ခိုက်ခံနေရဆဲဖြစ်ပြီးလူအဖွဲ့အစည်းတွေကိုနောက်ပြန်ဆွဲနေပါတယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဆိုရင်တာလီဘန်တွေကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကြောက်တက်ခွင့်နဲ့လုတ်လုတ်ကန်ခွင့်တွေကိုတားမြစ်ထားတာကိုတွေ့နေရပါတယ်။အီရန်မှာဆိုရင်လည်းလွတ်လပ်ခွင့်အတွက်တတိရှိရှိရပ်တည်နေကြတဲ့အမျိုးသမီးတွေရဲ့အသံတွေကိုအစိုးရကရရက်ဆက်ဆက်ဖိနှိပ်နေတာကိုမြင်နေရပါတယ်။ရုရှားရဲ့ရက်ဆက်ပြီးတရားမျှတမှုမရှိတဲ့ကျူးကျော်မှုတန်ခံနေရတဲ့ယူကရိန်းမှာဆိုရင်လည်းအမျိုးသမီးတွေပေါ်မရင်းကျင့်တာကိုလက်နက်တစ်ခုဖွဲ့အသုံးချနေတာပါဝင် ယူကရိန်းနိုင်ငံသားအားလုံးရဲ့လူ့အခွင့်အရေးနဲ့ခြေခံလွတ်လပ်ခွင့်တွေအတွက်မရေမတွက်နိုင်တော့အောင်မြောက်များလာတဲ့အမျိုးသမီးတွေဟာတတိရှိရှိနဲ့တိုက်ပွဲဝင်နေတာကိုတွေ့ရပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်လွန်ခဲ့တဲ့25လစ်တာကိုပြန်ကြည့်ရင်တော့မျိုးသမီးများအတွက်တိုးတက်ဖြစ်ထွန်းမှုတချို့ကိုတွေ့ခဲ့ရပါတယ်ဒီထဲမှာကြားမဒန်းတူရေးနိုင်ငံရေးကိုစားပြုမှုမိခင်တည်ဆုံးမှုရှော့ချနိုင်ခဲ့တာနဲ့မျိုးသမီးများပေါ်အကြမ်းဖက်မှုအဆုံးသတ်ရေးဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးခဏတွေမှာတိုးတက်လာမှုတွေပါဝင်ပါတယ်ဒါပေမဲ့နိုင်ငံအများအပြားမှာမျိုးသမီးတွေဟာဗန်နဲ့ချင်းငွေဆိုင်ရာတွေမှာပိုင်ဆိုင်မှုအမွေဆက်ခံရမှာစီးပွားလုပ်ငန်းစတင်ရမှာအစမြင်ပညာရေးရယူနိုင်ခွင့်ဒါမှမဟုတ်အိမ်ပြင်ပအလုပ်ကင်ရှာဖွေတာအပါအဝင်ဝေကြီးဆိုင်ရာဝန်ဆောင်မှုတွေရရှိနိုင်မှုစတာတွေမှာတော့ကြီးမားတဲ့အစီအတားတွေနဲ့ရင်းဆိုင်နေကြစေဖြစ်ပါတယ်မကြာခဏဆိုသလိုအမျိုးသမီးတွေဟာသူတို့အပေါ်မမျှတစွာသိရောက်မှုရှိနေတဲ့ကိစ္စရက်တွေအတွက်ဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်တွေမှာပါဝင်ခွင့်မရရှိဘဲချုပ်နှောင်ပောက်ခတ်ခံထားရစေဖြစ်နေပါတယ်အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်အခွင့်အလမ်းတွေမြင့်တင်ပေးခြင်းဟာလူတိုင်းတွေလုံခြုံရေးတည်ငြိမ်မှုနဲ့တာယာဝါပြောမှုကိုအားကောင်းစေမှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နောက်ပြီးကမ္ဘာလူဦးရေရဲ့ထက်ဝက်ရှိတဲ့အမျိုးသမီးတွေကိုနောက်မှထားရခဲ့မယ်ဆိုရင်ကျွန်တော်တို့ခေတ်ကြီးရဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်ချက်ကြီးတွေကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုတာသိရပါမယ်။ဒါကြောင့်ဒီနေ့ခေတ်မှာကမ္ဘာတဝန်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့စွမ်းဆောင်နိုင်မှုတွေနဲ့သူတို့ရဲ့ထဲ့ဝင်စိုက်ထုတ်မှုတွေကိုကျွန်တော်တို့ဂုဏ်ပြုနေတာဖြစ်ပါတယ်။လူသားအလုံးသူတို့ရဲ့စွမ်းဆောင်ရည်အတိုင်းလုပ်ပိုင်ခွင့်ပြည့်မီရရှိနိုင်စေရေးအာမခံချက်ပေးဖို့လည်းကျွန်တော်တို့ရဲ့ဂတိကဝတ်တွေကိုထက်လောင်းအတည်ပြုပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မျိုးသမီးတွေဟာတိုင်းပြည်ရဲ့အကြီးအကျယ်ဆုံးသောအရင်းမြစ်တွေထဲကတစ်ခုဖြစ်ပါတယ်။ဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းနေတဲ့ဘယ်လူအဖွဲ့အစည်းမှမဆိုအမျိုးသမီးတွေအတွက်စွမ်းဆောင်နိုင်ရည်တွေကိုမြင့်တင်ပေးရမှာဖြစ်သလိုအမျိုးသားတွေရရှိစံစားနေပြီးဖြစ်တဲ့အခွင့်အရေးတွေအတိုင်းအမျိုးသမီးတွေကိုလည်းမြင့်တင်ရရှိစေရမှာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာအမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့အသိအမှတ်ပြုပါတယ်။အမျိုးသမီးများပေါ်ကန့်သက်ဖယ်ချင်တာတွေမရှိမဲ့ကဘာကြီးဖန်တီးပေးပြီးအမျိုးသမီးတွေကိုဂုဏ်ပြုလေးစားသမှုပြတ်တာကသူတို့ရဲ့စွမ်းဆောင်နိုင်ရည်တွေကိုလွတ်လပ်စွာအကောင်အထည်ဖော်နိုင်တဲ့နေရာတစ်ခုဖြစ်အောင်ကျွန်တော်တို့ရဲ့ဂတိကဝတ်တွေကိုထပ်လောင်းအတည်ပြုလိုက်ပါတယ
်အမေရိကန်ဆူရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာတော့ကြနေမနေ့ခင်းအတွက်စီစဉ်တွေကိုမကြခင်ရန်နာရတော့မှာဖြစ်ပါတယ် VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးပြောပြသွားမှာပါဒေသခံတွေလိုအပ်တဲ့အကူအညီပေးနိုင်အောင်ဂါဇာမှာအမေရိကန်စစ်တပ်ကစိတ်ကန်းတည်ဆောက်ဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်ကြာသပတေးနေ့ညပဲပြောကြမယ်နိုင်ငံတော်အခြေပြမေကွန်းမှာသမရကကြေညာဖို့ရှိနေပြီးဟားမတ်စစ်သွေးကြွတွေကိုအစ္စရေးတပ်တွေတိုက်ခိုက်နေကြတာကြောင့်ဒုက္ခနဲ့ရင်ဆိုင်နေရတဲ့ပါလက်စတိုင်းတွေအတွက်အကူအညီတွေပေးပို့နိုင်အောင်စေကန်းတည်ဆောက်ဖို့အမေရိကန်စစ်တပ်ကိုညွှန်ကြားမှာလည်းဖြစ်ပါတယ်ရုရှားမြောက်ပိုင်းကာရီလီယာဒေသကအုပ်ချုပ်ရေးရုံးကိုယူကရိန်းရဲ့ညွှန်ကြားမှုနဲ့ဖောက်ခွဲဖျက်ဆီးဖို့ကြိုးစားတဲ့ဘယ်လာရုစ်အမျိုးသားတဦးကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့ရုရှားထောက်လှမ်းရေး FSB ကပြောပါတယ်။ထိုင်းတောင်ဝန်ရှိသူတွေနဲ့မြန်မာအရေးသွားရောက်ဆွေးနွေးခဲ့တဲ့အမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာအမြဲတမ်းအတွင်းဝန်ဒန်နီယယ်ခရစ်တန်ဘရင့်ဟာဒီမြန်မာဘက်ကနေထွက်ပြေးခိုလုံလာသူတွေကိုကူညီစောင့်ရှောက်နေတဲ့ထိုင်းကိုကျေးဇူးတင်ကြောင်းနဲ့ဒေသတွင်းလူညိုရေးနဲ့ဖွံ့ဖြိုးရေးအတွက်အမေရိကန်နဲ့ထိုင်းလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်တရုတ်နိုင်ငံတိုးတက်လာမှာကိုနှိတ်ကွနေတဲ့အနေနဲ့အမေရိကန်ကတန်ခတ်အေးအေးမှုတွေလုပ်နေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကဝေဖန်လိုက်ပါတယ်တရုတ်ဟာရုရှားလိုမိတ်ဆွေတွေနဲ့လက်တွဲပြီးနိုင်ငံပေါင်းစုံပါဝင်တဲ့ကမ္ဘာကြီးဖြစ်လာအောင်လှုပ်ဆောင်မှာဖြစ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာတောက်ကြနေမနေ့ခင်အတွက်နောက်ဆုံးရသတင်းအချင်းချုပ်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့ခင်အစီအစဉ်အတွက်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA American Tan ye menakin season ko menak 6 nai ni 9 nai thi line no meter 32 49 line lamp meter 190 ka ni tin set khe da ba da a pyin VOA ye Facebook YouTube sa myin na ri ga le tin set khe da phit par de khmyar VOA mi swe mya a lung ne da wa myama pi su pi da a lung be kin lung nyung bi a sin pye de ni phit par si VOA ko a pi de twet jesus ba chan nyaw win aw ba